ရှင်းနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့မက်ချင်ဂျာကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းတော်ရရှင်တွေကိုဖျော်ပြပေးဦးမှာဖြစ်ပါလိမ့်ရှင်အခုအရင်ဦးဆုံး Messenger ကနေပြီးတော့ video ကိုစာရေးပို့လာတဲ့သောရရှင်ရဲ့အစာတို့လေးတွေကိုပြောပြပေးခြင်းပါရှင်။ Candy Rose ဆိုတဲ့သောရရှင်က view ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နှုတ်ခွန်းဆက်စကားလေးတစ်ခုပါလာတာပါ။အထူးကျေးဇူးတင်ပါတယ်နော်။ Jordi လည်းဆိုတဲ့သောရရှင်ကလည်း view မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့ကျေးဇူးတင်ပါတယ် view ရေတဲ့။ဟုတ်ကဲ့ကျွန်တော်တို့ကလည်းအထူးကျေးဇူးတင်ပါတယ်။ဆရာအောင်ဆိုတဲ့တော်ရရှင်ကတော့မိကုန်းတစ်ခုမေးလာတာပါဒီတော်ရရှင်ကဒဇယ်မျိုးနဲ့ကောက်ကြီးကျေရွာကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ view သတင်းနားထောင်တာအဆင်ပြေဖြစ်နေပါတယ်အချိန်နဲ့တပြေးညီနားထောင်မှုရိုက်ရှာမှတက်လာပါတယ်အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီချင်ပါတယ်မြမကြီးပေးစာခန္ဓာကိုဘယ်လိုပို့ရပါလဲတဲ့ဒီမှာသူမေးထားတာနှစ်ခုပါသူကတစ်ခုကဒီ view သတင်းတွေကိုနားထောင်ရိုက်ပြီးတော့ share တော့မှတက်လာတယ်အဲဒါကြောင့်မလို့သူတို့ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရရင်နောက်တစ်ခုကမြမကြီးကပေးစာကိုဘယ်လိုစာရေးရမလဲဆိုရရင်မြမကြီးကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင်မက်ဆင်ဂျာကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျွန်တော်တို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါရင်နော်တောင်းမော်လဲကျမတို့စီကိုဒီအစီအစဉ်တော်ကမှကြီးညာပေးမယ်ဆာရစ်တာကိုစာရေးလို့ရပါတယ်ဒါမှမဟုတ်လဲအီးမေးလ်ပေးပို့ခြင်းလဲဆိုရင်လဲကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@viewnews.com ကိုအီးမေးလ်ပေးပို့လို့ရပါတယ်ရှင်ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook စာမျက်နှာပေါ်မှာသတင်းနားထောင်တာအဆင်ပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျမတို့ရဲ့ view အစီအစဉ်နေအိမ်မှာ radio ရောရုပ်မြင်သံကြားပါဖြစ်ပါရင်ဒီအစီအစဉ်တွေကိုထုတ်လွှင့်နေတဲ့တပြိုင်တည်းချင်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျမတို့အစီအစဉ်တွေလွှင့်နေအချိန်ကြီးရဲ့အခါမှာ view မြန်မာဝိုင်း Facebook စာမျက်နှာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျမတို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတော့သိပါရနော် radio တနေ့ကိုနှစ်ချိန်လွှင့်ပါရင်မနေ့6နာရီကနေ9နာရီတစ်ချိန်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ချိန်ဖြစ်ပါရင်ဓာတ်ရိုက်ထုတ်လွှင့်မှုဖြစ်ပါရင်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါရဲ့ရှင်။အဲ့တော့အဲ့အစီအစဉ်လေးလာတဲ့အချိန်သားနေ့ကျမတို့ view Facebook အစာမျက်နှာကိုတွားလိုက်ပါ။ကျမတို့ view Facebook အစာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် view Bambi's news ဖြစ်ပါရင်လိပ်စာကတော့ facebook.com/view.bambi.news ဖြစ်ပါရဲ့ရှင်။အဲ့အစာမျက်နှာမှာတွားပြီးတော့အဲ့ထုတ်လွှင့်တဲ့အချိန်သားနေ့တော့ကျမတို့အစီအစဉ်လေးအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်တက်ဖြစ်နေဟိုတိုက်နှစ်သက်ပါရဲ့ဆိုကြောင်းဟို like လုပ်ထားရပါတယ်အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါရဲ့ရှင်အဲ့ဒီတစ်ချက်လုပ်ကြည့်ပါနော်အဆင်ပြေပါစေနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းအထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့ဗီဒီယိုကအမြင်လို့ဖော်ပြပေးပါရင်အဲ့လိုစာတွေထဲမှာကျွန်တော်ဒီတစ်ပတ်ဖော်ပြပေးမယ့်တော်ရရှင်ကတော့အေရီတိုင်းပန်းတော်မျိုးနဲ့ပြလင်းအုပ်စုကြီးရွာတူရမှာနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ
်မင်္ဂလာပါဗီဒီယိုအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကျမ်းမာစွာနဲ့COVID-19 ကရောဂါဘေးကနေကင်းဝေးကြပါစေဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOE ကိုအားပေးလာတာလည်းကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလယ်သမားအများစုကအရင်တစ်ခေါက်မဲတဲ့ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကဆန္ဒရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ပဲစည်းက4000နဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကပဲလွန်ပြူမှာပဲပဲရီစိန်စပားနဲ့ကွန်းချံတင်ပြူပြအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့စီဝါရေးပြန်လဲဥမော့လောင်ဂျိုးပန်ပေးစေချင်ပါတယ်။မဟိတနာကျော်ကြီးကျွန်တော်တို့နေဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်။ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါဗီဒီယိုရေ
။ဟုတ်ကဲ့ဒါကတော့ သူ့ရဲ့အမြင်ကိုရေးလာတာပါသူထိုင်းနိုင်ငံမှာနေပေမဲ့လေဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းအသင်းတွေနဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးအခုလိုစာရေးလာတာဖြစ်ပါရင်ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆန်ဆန်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးချင်ပါသေးဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြချင်လို့ပါမင်းကမဲသွားပြီးတာမယိုးသားလို့ခံစားရတယ်တဲ့ဘာလို့ပါလဲဒီတော်ရရှင်ကစာရိတ်ကအရင်ညံ့နေတယ်တဲ့အဖန်ကကြီးကျယ်ကောင်းတဲ့စာရိတ်ဖြစ်တယ်မယ်စာရိတ်ကဘေးသားမှာဟနေပါရင်သူတို့ချပေးတဲ့ကောင်းတယ်မကတ်ပါဘူးကျန်ဟဟဖြစ်နေတယ်ကျွန်တော်ရဲ့စိတ်ထဲမှာမယိုးသားလို့ခံစားရတယ်ကျွန်တော်တို့ပြည်တဲ့မဲရီအလုံးပယ်မဲဖြစ်သွားမှာစိုးရိမ်ပါရဲ့တဲ့ရွေးကောက်ပွဲကော်မရှင်ကိုကြီးကျယ်ကောင်းအောင်လို့လှုပ်ပေးစီခြင်းတယ်လို့ပြောပြပါတဲ့ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတက်ဖြစ်တယ်ဆိုရယ်စာရေးတီရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်။တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာရေးလေးတွေဖြစ်ပါတယ်။အညိုရောင်လေးပဲနော်ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီသောရရှင်သူ့ရဲ့စိတ်ထဲမှာဒီကော်တီချာမကတ်တဲ့အတွက်ကြောင့်မို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေကြီးနဲ့စာရေးပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။တနင်္လာကဘာမှကူးစက်ပြန်ပေါ်ပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကပ်ရောဂါဆူကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အခြေအနေဆူဆူရွရွမဖြစ်လိုက်ပြီနဲ့အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုရောဂါဖြစ်တဲ့သူရောသေဆုံးတဲ့သူတွေရောနေ့စဉ်နဲ့အမျှတက်လာနေပါရဲ့နော်ဒီလိုအခြေအနေမှာလူတွေရဲ့အစာဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ကျင်းထဲမှာမချီလို့စာရေးပို့ရတာပါတဲ့ဒီသောရရှင်ကနာမည်မပြောပါနဲ့လို့လည်းရေးလာတာပ
ါဟုတ်ပါတယ်73ရက်လေးစက်ုံလေးပြန်လည်ပတ်မယ်လို့စူပါရီကတစဉ်ကြားရပါတယ်ဒါပေမဲ့အခုလိုယောဂကုသမှုတွေများနေချိန်မှာသူ့မယုံကိုမယုံနဲ့အလုဆင်းရမှာအရန်ကြောက်ဝင်ပါတယ်အခုစက်ုံမှာကဖယ်ရီကာအလုဝင်ခြင်းအလုဆင်းခြင်းတောက်နေလေစားစားတဲ့အချိန်အကူကတော့စပွဲကုံကိုပြောနေထိုင်စားဖို့ထိုင်ကုန်တော့မလောက်မငါနေရမလောက်ငါလို့ကုန်တင်ကားရဲ့အရေးမှာသမင်းစားရတာအခုဒီယောဂကြီးနဲ့စက်ယုံရဲ့လိုအပ်ချက်တွေနဲ့တော့ဘယ်လိုရည်ဆိုင်ရအောင်လဲမသိဘူးအခုကြားနေရတာကယောဂဘုတွေ့ရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကြုံရမယ်လဲကြားတယ်ဒီလိုကြားမှရဲ့ပိုင်းတွေဖြစ်လာရင်ကောစက်ယုံကတာဝန်ယူပြီးနိုင်မလားတေချာသဘောပြောရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိမ့်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့စက်ယုံကကြားမှရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာဒီကြီးဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထုတ်ခံရတယ်အခုလေအဆောင်တည်တဲ့သူတွေကိုခုရဲ့ဒီမနဲ့ရှင်းနိုင်လောက်မှာရုံကစီးမတွေကအလုပ်စင်းဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်။အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြ၊ဓာတ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနေအဆောင်မှာစူပွက်သွားတယ်။လက်မှတ်မထိုးသူတွေကိုရေးပြီးဖြတ်မယ်။အဆောင်မှာမနေရဘူးကစားပြောတာတွေဖြစ်လာတယ်။အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်ဆက်ုံတွေလည်းပတ်လို့များကုဆတ်မှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို
့ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုပ်သွားနေကြရတာဟုတ်ပါရဲ့เนาะဒါကြောင့်မို့ယောဂပြန်ဖြစ်ဖို့လဲသူတို့တွေအားလုံးဒီတော်ရရှင်ပြောသလိုပဲကြောက်နေကြတာလဲအမှန်မှာအားလုံးလဲကိုစင်းစာမိမယ်ထင်ပါတယ်သောရရှင်တယောက်ရေးလာရဲ့ Messenger ကစာလေးတခုအမှတ်ရမိပါတယ်။နေ့စဉ်နဲ့အမျှလူနာတင်ရင်ကားရည်နောက်ပြီးတော့ခေါင်းတလားတင်တဲ့ကားရည်သွားနေကြတာမြင်နေရတာတော်တော်ကိုစိတ်မချမ်းသာစေရပါတဲ့။သောရရှင်တယောက်ဒီတိုင်းပဲခံနေကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြီးဒီစာလေးကိုမြင်တော့အမှတ်ရမိပါတယ်။ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အချိန်နီးမှာဒီဦးရင်သူဆိုတဲ့သောရရှင်ကတော့ကိုဗစ် -19 ကူးစက်မြန်လက္ခဏာမပြငကိုယောဂအခံလဲရှိသူယောဂအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရကြောင်းအသိပေးပါတဲ့သောရရှင်ဒီကိုသူ့ရဲ့ဒီစိုးရိမ်နဲ့အကြောင်းလေးနဲ့ဒီကိုဗစ်ယောဂကဘယ်လိုလူတွေအတွက်ပို့ပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှခြင်းပါတယ်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေသလိုကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်ဒါပေမဲ့အခုလိုတိထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်မောင်ဒီညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တဲ့အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ကျွန်မတော်ရရှိနေကိုမြမတချင်းလေးနဲ့မြစ်တာတေးလဲဆောင်ဖြောပြပေးကြပါတယ်တော်ရရှိနေအားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်နော်အစိုးရမိမိကတည်းကအော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါတယ်။သူမဆုံးပါခင်အော်တိုဘာလ၄ရက်နေ့ကတော့သူ့ရဲ့တချင်းတလေးတပုတ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူ့ချစ်တဲ့ပြည့်တဲ့လူတွေတင်ပေးသွားခဲ့ပါတယ်။တင်းရင်းမီစလိုက်ရဲ့အချိန်တိုင်းဆိုတဲ့မိမိကတင်သွားတဲ့ဒီတချင်းတလေးကိုနားထောင်ကြည့်အောင်ပါနော်။Facebook မှာကြော်တော်ပါတယ်။သူရဲ့ Facebook စာမျက်နှာမှာတွားချင်နိုင်ပါတယ်။မြန်မာကျေးဇူးအရ Rest in Peace ။နိုင်ငံစွာအနာယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့အသေးစချင်းတောင်းလာတွေကိုတင်းနေဝင်နေတာပိုင်းနဲ့တင်းနေတာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖိုင်းနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြောဓာတ်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်။